Dong San Suu Kyi ye jinya je sa ba ta san ya apwe ti ti ne a de be pye wa le a chein ta ma che shi de twei song swin nwe ye pyu lo po taung su je a paw wo American nai ngan ga thauk khan chu so de a chang dilo twei song swin nwe ye ko chet chin sa tin nai mo a twe tai twon ne a chang ko Mr. Marcial ga pyo ba le da bi me le myama sit a so ya ye a pyu mu ne tu ro ye yi we jot de a paw ma ro American nai ngan a ni ne so yin ni se phit chang Mr. Marcial ga aku lo pyo so ba le.
We remain concerned about the regime's behavior and its intentions, particularly in light of the
Mr. Gamari a chan pyu ga de lo. Dong San Suu Kyi, Mr. Gamari ne sit a so ya ro tong mwin sai swin nwe yi ko sit a so ya ga pe cha lite de lo ye a paw ma so yin ne lo pyo ba le. Mr. Gamari, Mukula Tamek ga long yong yi kaung si ma pyan le tin pya me a si yin khan sa ko American nai ngan ga sao myon ni ba le lo le Mr. Marcial ga pyo ba le. Mr. Gamari ye khyi sin ma phit paw to tet mu rue ne patet pi lo tadin naw rue ye me ko ni ko le American nai ngan nya yi win ji thana du let thaw nai ngan nya yi win ji Mr. Marcial ga pyan le phi cha ga ba le. Dong San Suu Kyi ne si a so ya a cha swin nwe ya ma Mukula Tamek ga ko sa le shi ni bo de ge lo at ba da la.Dilo suni mu mphit paw de da ba chang lo tin ma de le so de me kong go phie cha ya ma ro.
What we haven't seen is a commitment by the regime to begin such a dialogue. Now again,
American nai ngan ye yat ti che ha Do Aung San Suu Kyi Myanmar sit a so ya ne tai yin na a phwe ri pa win ne a dei be pye wa de suni pwe phit myaw pho phit pi lo da ha a pyaung le ma shi ba bu. Da ba me sit a so ya ba kaဒီလိုဆွေးနွေးပွဲမျိုးစတင်လာအောင်တောင်းအလေးအနက်လှုပ်ဆောင်တာကိုမတွေ့ရပါဘူး။မစ္စတာဂမာရီပြန်လာရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းစကားတစုံတရာပါမပါစောင့်ကြည့်ရမှာပါလို့ပြန်လည်ဖြေကြပါလိမ့်။အမေရိကန်အစ်စ်မြင့်အရာရှိတဦးဦးကမြန်မာနိုင်ငံကိုသွားပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ဒါမှမဟုတ်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒါမှမဟုတ်စစ်အစိုးရနဲ့ဖြစ်စီတွေ့ဖို့အစီအစဉ်ရှိပါသလားဆိုတဲ့မေးခွန်းကိုတော့
We have asked many times to see Aung San Suu Kyi in the last few years and we have never been able to.
Aung San Suu Kyi ကိုတွေ့ဖို့ကျွန်တော်တို့ဟာပြီးခဲ့တဲ့နှစ်ပိုင်းတွေမှာအချိန်မောင်းများစွာတောင်းဆိုခဲ့ပါလေ။ဒါပေမဲ့တခါမှတွေ့ခွင့်မရခဲ့ပါဘူး။အခုကုလသမဂ္ဂအထူးကိုယ်စားလှယ်ရှိနေပါပြီ။သူ့ကိုကုလသမဂ္ဂလုံခြုံရေးကောင်စီကကြောထောက်နောက်ခံပေးပြီးတော့ပတ်မိုးထားပါလေ။ဒီတော့သူ့ကိုဝိုင်းဝန်းပန့်ပိုးပြီးတော့စစ်အစိုးရကတုံ့ပြန်လာအောင်ဆောင်ရွက်ဖို့ပဲဖြစ်ပါလေလို့ပြန်လည်ဖြေကြပါလေ။သတင်းတော်တို့ကအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာဘယ်လိုလှုပ်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံကမျှော်လင့်ထားပါတယ်လေ။အမေရိကန်နိုင်ငံကတခြားနိုင်ငံတွေဟာမြန်မာနိုင်ငံထဲမှာအပြောင်းအလဲဖြစ်ဖို့အတွက်အခုထက်ပိုပြီးတော့လှုပ်ဆောင်သင့်တယ်လို့ပြောဆိုခဲ့ပါလေ။အမေရိကန်နိုင်ငံကိုအကူအညီပေးဖို့အတွက်မိမိရဲ့ကိုယ်ပိုင်အကျိုးစီးပွားနဲ့ရှင်ပြီးတော့ဘယ်လိုလှုပ်ဆောင်နိုင်မှာမလဲလို့မေးမြန်းရမှာတော့ Mr. Marcial က
This is not a US and Burma issue. This is an issue where you have a regime in Burma.
ဒါဟာအမေရိကန်မြန်မာဆိုင်ရာကိစ္စလည်းမဟုတ်ပါဘူး။ဒါဟာစစ်အာဏာရှင်အုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အရေးကိစ္စပါ။သူ့ရဲ့ပြည်သူတွေကိုရက်စက်ကြမ်းကြုတ်စွာအုပ်ချုပ်နေတဲ့ကိစ္စပါ။ဒီလိုမူမျိုးနဲ့အုပ်ချုပ်မှုဟာမြန်မာပြည်ရင်းကပြည်သူတွေသာမကအရှိတောင်အာရှဒေသကိုပါထိခိုက်စေပါလေ။ဒါကြောင့်နိုင်ငံတကာကနေပြီးတော့မြန်မာပြည်ရင်းကမူဝါဒပြောင်းလဲရေးအတွက်တွန်းအားပေးဖို့စိတ်ဝင်စားကြတာဖြစ်ပါလေ။အမေရိကန်နိုင်ငံဟာတခြားနိုင်ငံတွေကိုကျွန်တော်တို့ကိုကူညီကြပါလို့ပြောနေတာမဟုတ်ပါဘူး။မြန်မာပြည်ရင်းကအပြောင်းလဲတွေဖြစ်ပေါ်ရေးအတွက်စိတ်ဝင်စားကြမယ်လို့ယူဆရတဲ့နိုင်ငံအစိုးရတွေနဲ့အတူတကွပူးပေါင်းလှုပ်ဆောင်နေကြတာသာဖြစ်ပါလေ။နိုင်ငံတိုင်းကဒီမြမအရေးကိစ္စမှာသူတို့နိုင်ငံတွေရဲ့အကျိုးစီးပွားနဲ့နှွေပြီးတော့ဘယ်လိုဆောင်ရွက်ရမယ်ဆိုတာကိုတော့ကိုယ့်ဘာသာအဖြေရှာရမှာဖြစ်ပါလေ။မြမစစ်အစိုးရဟာနိုင်ငံတကာရဲ့ပြင်းထန်တဲ့ဖိအားနဲ့ရင်ဆိုင်ရတဲ့အခြေငါလွဲလို့တစုံတရာတုံ့ပြန်ကြောင်းလဲတာမတွေ့ရပါဘူး။အမေရိကန်နိုင်ငံကတော့ဘယ်နိုင်ငံကနေဘယ်လိုလုပ်ပါဆိုတဲ့သဘောမျိုးချက်မှတ်ပြောဆိုနေတာလေမရှိပါဘူး။ဘယ်နိုင်ငံမဆိုမိမိရဲ့ဩဇာအာဏာတက်ရောက်တယ်လို့ပိတ်ဆို့အရေးယူတာတွေပဲဖြစ်ဖြစ်နှစ်ဦးနှစ်ဖက်ဆွေးနွေးပြောဆိုတာပဲဖြစ်ဖြစ်ဘယ်လိုနီးနယ်ပဲဖြစ်ဖြစ်ကိုနီးကိုဟန်နဲ့ဖိအားပေးသွားဖို့ပဲဖြစ်ပါလေ။အိန္ဒိယနိုင်ငံကတော့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အပြင်အိန္ဒိယချင်းနိုင်ငံလည်းဖြစ်နေတော့မြန်မာနိုင်ငံအတွက်စံနမူနာဒီမိုကရေစီနိုင်ငံအဖြစ်ရည်တည်ပြဖို့အတွက်ကမ္ဘာပြည်သူတွေကမျှော်လင့်စောင့်စားနေကြပါလေ။မြန်မာနိုင်ငံအနေနဲ့ နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးဒါအပြင်အိန္ဒိယနိုင်ငံထဲကိုဝင်ရောက်နေတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့လမ်းကြောင်းမှန်ပေါ်ကိုတက်လှမ်းနိုင်မှုအတွက်အိန္ဒိယနိုင်ငံကစိတ်ဝင်စားမယ်လို့ကျွန်တော်တို့ယူဆပါတယ်အခုလက်ရှိမှာမြန်မာစစ်အစိုးရဟာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုကိုမှမှန်မှန်ကန်ကန်လှုပ်ဆောင်တာမရှိပါဘူးလို့မစ္စတာမာဆီယယ်ကပြောပါတယ်တရုတ်နိုင်ငံကမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှုတွေဟာမှန်ကန်တယ်လို့ယူဆပါသလားတရုတ်နိုင်ငံကဘာတွေထပ်လုပ်တင်ပါတယ်လဲဆိုတော့ဒီနေ့နောက်တူရဲ့မိကွန်းကိုတော့မစ္စတာမာဆီယယ်က
China has done some things to be helpful. It certainly helped.
တရုတ်နိုင်ငံဟာတစုံတရာအတိုင်းအတာအထိလှုပ်ဆောင်ခဲ့ပါတယ်မစ္စတာကမာရီမြန်မာနိုင်ငံကိုတွားရောက်ခွင့်ရရည်အတွက်တရုတ်နိုင်ငံရဲ့ပါဝင်မှုဟာတစုံတရာထိရောက်မှုရှိခဲ့ပါတယ်တရုတ်နိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အင်မတန်အရေးကြီးတဲ့ကြေညာချက်ကိုထောက်ခံခဲ့ပါတယ်။မြန်မာစစ်အစိုးရအနေနဲ့အပြောင်းလဲလုပ်ဖို့တောင်းဆိုတာတွေလည်းလုပ်ခဲ့ပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်ဟာအကူအညီဖြစ်ခဲ့ပါတယ်။တခြားနိုင်ငံတွေလိုပဲတရုတ်နိုင်ငံကလည်းဒီထက်ပိုပြီးတော့လုပ်နိုင်တာတွေတော့ရှိခဲ့ပါတယ်။ဒါပေမဲ့အဓိကကတော့မြန်မာစစ်အစိုးရကိုလမ်းမှန်ပေါ်ရောက်အောင်ဆင်ဆက်မပြတ်တိုက်တွန်းသွားဖို့ဖိအားပေးသွားဖို့ပါပဲလို့မစ္စတာမာဆီယယ်ကပြန်လည်ဖြေကြားပါတယ်။စင်ကာပူအစိုးရရဲ့ရည်တည်ချက်ကြောင်းသွားတယ်လို့အမေရိကန်နိုင်ငံကယူဆပါသလားလို့ RFA သတင်းတော့ကမေးမြန်းရမှာတော့မစ္စတာမာဆီယယ်က
Well of course Singapore issued a statement on behalf of the as ASEAN chair issued a statement on behalf of the ASEAN
ASEAN အဖွဲ့တစ်ခုလုံးရဲ့ဥက္ကဋ္ဌအဖြစ်နဲ့ဒီလိုဝေဖန်ခဲ့တာပါ။ဒါကြောင့်ဒီလိုရက်တီဝေဖန်ချက်ဟာစင်ကာပူမြန်မာနှစ်နိုင်ငံအနေအထားတက်ကိုပို့ပြီးတော့အရေးပါပါလေ။ဒါဟာလူပေါင်းတန်900ကျော်ရှိတဲ့အာဆီယံဒေသတစ်ခုလုံးကဆက်ဆုပ်ရွှန်ရှားပွဲဖြစ်ရအဖြစ်နဲ့ကြေညာခဲ့တာပါ။ဒါဟာဘာကိုပြတယ်လဲဆိုရင်အာဆီယံဟာမြန်မာစစ်အစိုးရရဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့စိတ်မရှိတီးမခံနိုင်အောင်ဖြစ်နေတယ်လို့ပဲအပြောင်းလဲမရှိဘဲနဲ့အရင်လိုအနေအထားမျိုးကိုပြန်ရောက်ဖို့ဆိုတာလုံးဝမဖြစ်နိုင်တဲ့အကြောင်းတင်နေရှာရှာပြသလိုက်တာပါပဲလို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနဒုလက်ထောက်နိုင်ငံရေးဝန်ကြီးကဖြေကြားသွားပါတယ်